Syria နိုင်ငံပေါ်ပိတ်ဆို့အရေးယူဖို့ Arab အဖွဲ့ချုပ်နိုင်ငံရဲ့ဝန်ကြီးတွေကတနင်္လာနေ့ကသဘောတူလိုက်ကြပါတယ်။အစိုးရစန့်ချေဆန္ဒပြပွဲတွေကိုအသေးချိန်နိုင်နေခဲ့တဲ့အတွက်ကြောင့် Arab အဖွဲ့ချုပ်ကစောင့်ချက်ကြည့်ရှုသူတွေဆေလို့ဖို့စီစဉ်ခဲ့တာကို Syria အစိုးရကလက်မခံခဲ့တဲ့အတွက်အခုလိုဆုံးဖြတ်လိုက်ကြတာပါ။တယောက်လာခဲ့ကြတဲ့နိုင်ငံရဲ့ဝန်ကြီး22ယောက်နဲ့19ယောက်ကသဘောတူခဲ့ကြတာဖြစ်တယ်လို့ Qatar နိုင်ငံရဲ့ဝန်ကြီး Hamad bin Jassim bin Jaber Al Thani ကပြောပါတယ်။ Iran နဲ့ Lebanon တို့ကမဲမပေးခဲ့ကြပါဘူး။အရေးယူဆောင်ရွက်မဲ့အစီအစဉ်တွေထဲမှာ Arab နိုင်ငံတွေမှာရှိတဲ့ Syria ခေါင်းဆောင်တွေရဲ့ပိုင်ဆိုင်မှုတွေကိုထုတ်ယူလွှဲပြောင်းခွင့်ပိတ်ပင်မှာဖြစ်တယ်လို့ Syria ဘူဘာနဲ့ဆက်ဆံလုပ်ကိုင်နေတာတွေကိုလည်းရပ်ဆိုင်းလာမှာပါ Syria ထိပ်ပိုင်းအရာရှိတွေခီးသွားလာတာတွေကိုလည်းပိတ်ပင်လိုက်ပြီး Syria မှာ Arab နိုင်ငံတွေကယင်းနှိမ့်ညံ့ဖို့ကိုလည်းပိတ်ပင်လိုက်ပါလေဒါပေမဲ့လူလူနဲ့အိမ်နီးချင်းနိုင်ငံတွေမထိခိုက်အောင်တော့ပို့ပြီးဂယူဆိုင်လုပ်ကိုင်မယ်လို့ Arab အဖွဲ့ချုပ်ခေါင်းဆောင် Nabil Al Arabi ကပြောပါတယ်ပိတ်ဆို့အရေးယူမှုကြောင့်ဖြစ်ပေါ်လာမဲ့တရားမှုတွေကိုရောဆက်လက်အရေးယူဖို့လိုမလိုကိုပါတုံ့တက်ဖို့အတွက်လာမဲ့စနေနေ့မှာနိုင်ငံခြားရေးဝန်ကြီးတွေကထပ်မံတွေ့ဆုံကြဖို့လည်းသဘောတူကြပါတယ်။ဒီလိုအရေးယူလိုက်တာဟာအာရဗ်အဖွဲ့ချုပ်ရဲ့တက်တန်း66နှစ်အတွင်းမှာအဖွဲ့ဝင်နိုင်ငံတစ်နိုင်ငံပေါ်ပထမဆုံးစီးပွားရေးနိုင်ငံရေးရာပိတ်ဆို့အရေးယူလိုက်တာလည်းဖြစ်ပါတယ်။